Welcome to the Voice of America in Burmese.
မင်္ဂလာပါ သောရရှင်နေ တနေ့တာ ညနေခင်းမှာ အမောပန်းပြေကြပါရဲ့လားခင်ဗျာ VOA American Taiwan 2014 ဇွန်လ 22 ရက် တနင်္ဂနွေနေ့ ညနေခင်း အစီအစဉ်တွေကို မြန်မာစံတော်ချိန် ညနေ 6:00 ခွဲနေ 8:00 အထိ American ပြည်ထောင်စု Washington DC မြို့တော်ကနေ လိုင်းနိုမီတာ 16.25 ဒုကနေ တိုက်ရိုက်တင်ဆက်နေပါပြီခင်ဗျာ ကျွန်တော်ညဝင်းအောင်ပါ ဒီကနေ့ ညနေခင်း အစီအစဉ်တွေကို တောင်းယူတင်ဆက်မှာပါခင်ဗျာ
ကျွန်မ ဧတနာကျော်ပါရှင် ဣဇက်သမရာ Abdel Fattah LCC နဲ့ တွေ့ဆုံဆွေးနွေးဖို့အတွက် American နိုင်ငံသားရေးဝန်ကြီး John Kerry ကြိုတင်ကြေညာခြင်းရှိပါနဲ့ Egypt နိုင်ငံမှာရောက်ရှိနေပါတယ်။ ကမ္ဘာဖလားဘောလုံးပွဲစဉ်တွေမှာတော့ဒီကနေ့ Belgium နဲ့ Russia အသင်းတို့ ည 10:00 နာရီခွဲမှာရှင်ပြိုင်ကစားကြဖို့ရှိပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ data
ရင်းသတင်းတွေကိုဒီညနေပိုင်းမှာပြောပြသွားဖို့ရှိပါတယ်ကိုညံဝင်းအောင်ရင်ဟုတ်ကဲ့ပါခင်ဗျာ။ဆေးအာနာတင်းထားတဲ့ထိုင်းနိုင်ငံမှာအလုအလုနေကြတဲ့ကမ္ဘောဒီးယားအလုသမားတွေရဲ့စိုးရိမ်မှုအခြေအနေဘယ်လိုရှိပါသလဲ?
The rumor had been spread out that we would be tracked down the illegal workers.
Afghanistan ga dukha de de chang ko le pyaw pya ba me. Akhu do naw song ya naing da ga tadin ni ko ma e tan na jwan ne docking myu tat tu ga asin khan ma le me khmyar.
Egypt Tamara Abdel Fattah LCC ne twe song swe ni bo twe American naing da ye wunji John Kerry ha chu tin chin ya tha chin mi shi be ne Egypt naing ma yauk shi ni ba yi. Egypt Tamara a phin ne ywe kaok khan ya pi ga de ga na naing da ma asin a myin song swe nwe mu pyu lo pho Mr. Kerry Cairo myo daw ko di ka ni be yauk shi twa ga da phit ba yi. Mr. Kerry ha naing da ye wunji phit de Sama Shakri ne a yin twe song swe ni ga ba yi. အခု ကာလာ ဟာ အီဂျစ် ရဲ့ အကူ ပြောင်း အတွက် တိတ် ကို အရေး ကြီး တဲ့ ကာလာ ဖြစ် ပြီးတော့ အီဂျစ် ရဲ့ အတွင် ကွန် ပြောင်း မှု အချောင်း ဝင်ဆုံး ဖြစ် စေ ဖို့ အတွက် အမေရိကန် ပြည်အောင်စု ဟာ အီဂျစ် အစိုးရ တဲ့ နဲ့ နီနီ ကက်ကက် လက်တွဲ လှုပ်ဆောင် ဖို့ စိတ် ဝင်စား ကြောင်း ကတိ ပြု ခဲ့ တယ် လို့ Mr. Kerry က ပြော ပါတယ် Egypt နိုင်ငံမှာ Muslim ကြီးကိုယ်တော်များ အဖွဲ့ကို ဖြုတ်ချ ပြီးတော့ နိုင်ငံရဲ့ စစ်တပ် အကြီးအကဲ ဖြစ် တဲ့ Mr. Sisi က ပြီးခဲ့တဲ့ ဇူလိုင်လ မှာ သမရ ယာတု ယူလိုက် ကလေးက အတိုက်အခံတွေ ပေါ်မှာ နှိမ်နှင်းမှုတွေ ပြင်းထန် ပြုလုပ်လာတာ အပေါ်ကိုလည်း American က စိုးရိမ် ပူပန်နေတာပါ Muslim ကြီးကိုယ်တော်များ အဖွဲ့ခေါင်းဆောင် Mohammed Morsi လက်ထက်က နေ စစ်တပ်က အာဏာ သိမ်းလိုက် ကလေးက လူပေါင်း ရာပေါင်း များ စွာ လဲ တေဆုံးခဲ့ ရပြီးသလို လူထောင်ပေါင်း များ စွာ လဲ အကျဉ်းချ ခံခဲ့ ရတာ ဖြစ် ပါတယ် ရှင်
Al-Qaeda အဖွဲ့အစည်းတစ်ခုက ဦးဆောင်တဲ့ Sunni တပုံးတွေဟာ Iran နိုင်ငံ အနောက်ပိုင်း Anbar Khan ထဲမှာရှိတဲ့ နောက်ထပ်မြို့နှစ်မြို့ကို ထပ်ပြီးသိမ်းပိုက်နိုင်ခဲ့ပါတယ် ISIL တပုံးအဖွဲ့ကအခုအခါမှာ Radbar နဲ့ Anar မြို့တွေကို ထိန်းချုပ်ထားတယ်လို့ Iran လုံခြုံရေးအရာရှိတွေက တနင်္ဂနွေနေ့မှာအတည်ပြုပြောကြားပါတယ် တချိန်ထဲမှာပဲ Iran နိုင်ငံရဲ့ လူမျိုးစုခေါင်းဆောင်တွေနဲ့ ပုံကန်းနေတဲ့ တပုံးတွေကြားမှာ ပြန်လည်သက်မြက်စေဖို့အတွက်ရည်ရွယ်တဲ့ တန်တမန်ရေးကြိုးပမ်းတဲ့ နီလန်းတစ်ခုကို American ပြည်ထောင်စုက စတင်ကမ်းလှမ်းလိုက်ပါတယ် American နိုင်ငံသားဝန်ကြီး John Kerry ဟာလည်း သူ့မိတ်ဆွေတွေနဲ့ Iraq နိုင်ငံအရေးနဲ့ပတ်သက်ပြီး အဓိက တိုင်ပင်ဆွေးနွေးဖို့အတွက် ဥရောပနဲ့ အရှေ့အလယ်ပိုင်းဒေသတွေကို ခီးထွက်ရမှာ ဒီကနေ့မှာတော့ Egypt နိုင်ငံမှာရှိနေပါတယ် စနေနေ့ကတော့ Syria တစ်လျှောက် Iraq မြို့တွေကိုသိမ်းပိုက်ထားတဲ့ Sunni စစ်သွေးကြွတွေက နိုင်ငံရဲ့အနောက်ပိုင်းမှာပါ ထိုးစစ်ဆင်ပြီး နိုင်ငံကိုပြိုကွင်းအောင်လုပ်မယ်လို့ ချင်းချောက်နေတာကိုတုံ့ပြန်တဲ့အနေနဲ့ Syria တပ်ဖွဲ့တွေက မြို့ရောဘက်တက်မှာဆင့်အားပြသခဲ့ပါတယ်။စနေနေ့အစောပိုင်းကလည်းနေဆက်ကကွင်းရံမြို့ကလေးမှာ ISIL အဖွဲ့နဲ့လုံခြုံရေးတပ်သားတွေကြားပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ရောဝါမြို့ကိုလည်းတပုံးတွေကသိမ်းပိုက်ထားတာမို့မြို့ကြီး၄မြို့စလုံးကိုသိမ်းပိုက်ထားတဲ့တပုံးတွေကအီရတ်အနောက်ပိုင်းက Anbar Khan ကိုထိန်းချုပ်ထားနိုင်ပြီဖြစ်ပါတယ်။အရှေ့အလယ်ပိုင်းကအစ္စရေးတို့ထိန်းချုပ်တဲ့
Golan ကုန်းမြစ်ဒေသမှာ ပောက်ကွဲမှုတစ်ခုဖြစ်ပွားလို့ အဖေနဲ့အတူလိုက်ပြီးတော့အလုံးလုံးမဲ့အစဲကြောတဲ့ကောင်းလေးတူဦးသေးဆုံးသွားတယ်လို့အစ္စရေးအရာရှိတွေကပြောပါတယ်။အသက် 15 နှစ်အရွယ်ကောင်းလေးရဲ့ဖခင်ကတော့အစီးရီးယားနယ်စပ်တစ်လျှောက်ကဂိုလန်နယ်စပ်ခြံစည်းရိုးစောင့်နေတဲ့အလုံးသမားဖြစ်တယ်လို့အာဏာပိုင်တွေကဆိုပါတယ်။ဒီကနေ့ဖြစ်သွားတဲ့ပောက်ကွဲမှုမှာကလေးရဲ့ဖခင်ဖြစ်သူနဲ့နောက်ထပ်အလုံးသမားတူဦးလည်းထိခိုက်ဒဏ်ရာရသွားကြတာပါ။သူတို့ရဲ့မော်တော်ကားဟာလမ်းမေးထောင်ပုံဒါမှမဟုတ်ရင်စီးရီးယားနိုင်ငံဘက်ကပစ်လိုက်တဲ့လက်နက်ကြီး ပောက်ကွဲရတာလို့လုံခြုံရေးအရာရှိတွေကဆိုပါတယ်။တကယ်လို့သာစီးရီးယားတွေကဖြစ်လိုက်ရုံမှန်ရင်တော့စီးရီးယားနိုင်ငံရဲ့ပြည်ပခါကြောင့်အစ္စရေးဘက်ကနေလူပထမဦးဆုံးသေဆုံးရမှုဖြစ်လိမ့်မယ်လို့အာဏာပိုင်တွေကပြောနေပါတယ်ရှင့်။
ရန်နဲ့ချီပီးတေးခြင်းမှုတွေဖြစ်ပွားခဲ့တဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းဒေသက ပြဿနာဖြစ်နေတဲ့အဖွဲ့အစည်းအားလုံးပါဝင်တဲ့ဆွေးနွေးမှုတွေကိုပြုလုပ်ဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ကပန်ကြားလိုက်ပါတယ်။ယူကရိန်းသမ္မတ ေထရိုပိုရိုရှန်ကိုရဲ့အပြစ်ခံရက်စင်းပန်ချချက်ကိုကြိုးဆိုတယ်လို့မစ္စတာပူတင်ကမော်စကိုမှာတနင်္လာနေ့ကသတင်းထောက်တွေကိုပြောကြားခဲ့ပါတယ်။ဒါပေမဲ့မစ္စတာပိုရိုရှန်ကိုရဲ့တဖက်သက်အပြစ်ခံရက်စင်းမှုစတင်ခဲ့တဲ့နောက်တနေ့တနင်္လာနေ့မှာပဲယူကရိန်းဘက်မှာပြစ်ခတ်မှုတွေဖြစ်ခဲ့ပုံရတယ်လို့ဆိုပါတယ်။မစ္စတာပိုရိုရှန်ကိုကစနေနေ့နှောင်းပိုင်းမှာသူ့ရဲ့ငြိမ်းချမ်းရေးအစီအစဉ်ကိုချပြခဲ့တာဖြစ်ပြီးအဖွဲ့အစည်းအားလုံးအပြစ်ခံရက်စင်းအစီအစဉ်ကိုဝိုင်းဝန်းပြီးပတ်မိုးကြဖို့နဲ့သူတို့ရဲ့သဘောထားကွဲပြားမှုတွေကြောင့်အတွက်ဆင်းရဲအဖြေရှာကြဖို့တိုက်တွန်းခဲ့ပါတယ်။စနေနေ့အစောပိုင်းမှာတော့ရုရှားလိုလာတဲ့ခွဲထွက်ရေးဓမ္မတွေကယူကရိန်းရဲ့တဖက်သက်အပြစ်ခံရက်စင်းကိုပယ်ချခဲ့ပါတယ်။အပြစ်ခံရက်စင်းဖို့အတွက်သမ္မတပိုရိုရှန်ကိုအမိန့်ထုတ်ပြန်လိုက်ပြီးနိုင်နေငယ်ချာမှာပဲဒုံးဆက်ဒေတာမှာရှိတဲ့ယူကရိန်းနေသားဆောင်တပ်တွေရဲ့စခန်းတစ်ခုကိုတပုံးတွေကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့တပ်ဖွဲ့တွေကပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်တပ်သား3ယောက်ထဲမှနေဒဏ်ရာရခဲ့တာပါ။
ဒီအမေရိကန်တာညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေဒေတာရင်သတင်းတွေကိုဆက်ပြောပြပေးသွားပါမယ်အမေရိကန်နိုင်ငံသားရေးဌာနရဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့အလုံသမားရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးတော်မယ်လနော့စကီဟာအမေရိကန်နိုင်ငံသားရေးဌာနကာကွယ်ရေးဌာနနဲ့ဗန်နာရေးဌာနကတာဝန်ရှိသူတွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတော့မြန်မာနိုင်ငံကိုဇွန်လ22ရက်နေ့ကနေ28ရက်နေ့ထိခီးစဉ်တစ်ခုတွားရောက်မှာဖြစ်ပါတယ်။ခီးစဉ်တွင်မှာရန်ကုန်မြို့အပြင်မွန်ပြည်နယ်မော်လမြိုင်မြို့၊ကရင်ပြည်နယ်ဖမ်းမြို့နဲ့နေပြည်တော်တို့ကိုတွားရောက်ပြီးတော့မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့အမျိုးသားပြည်နယ်သိမ့်မြက်ရေးကိစ္စ၊ရင်းနှီးမြှုပ်နှံမှုကိစ္စမြန်မာစစ်ဖက်တာဝန်ရှိသူတွေနဲ့လူ့အခွင့်အရေးဆိုင်ရာဆွေးနွေးမှုတွေကိုပြုလုပ်သွားမယ်လို့နိုင်ငံသားရေးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။2015ရွေးကောက်ပွဲအခြေအနေပြုပြင်ပြောင်းလဲရေးကိစ္စတွေအပါအဝင်လူမှုအဖွဲ့အစည်းတွေရင်ဆိုင်ရတဲ့ကိစ္စရတွေကိုလည်းအရက်ဖက်လူမှုအဖွဲ့အစည်းတွေလူမျိုးစုကိုယ်စားလှယ်တွေနိုင်ငံရေးခေါင်းဆောင်တွေနဲ့တွေ့ဆုံမယ်လို့ဆိုပါတယ်။ကရင်ပြည်နယ်နဲ့မွန်ပြည်နယ်ကိုတွားရောက်ဆင်မှာတော့အမျိုးသားပြည်နယ်တင့်မြင့်ရေးနဲ့မတူကွဲပြားမှုတွေကိုနားလည်လက်ခံမှုရှိလာအောင်ဆောင်ရွက်ချက်တွေကိုအမေရိကန်ပြည်အောင်စုအနေနဲ့ဘယ်လိုမျိုးပါဝင်ကူညီနိုင်မလဲဆိုတာလက်ထောက်နိုင်ငံသားရေးဝန်ကြီးမယ်လနော့စကီအနေနဲ့တိုင်းရင်းသားခေါင်းဆောင်တွေဘာသာရေးခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမယ်လို့နိုင်ငံသားရေးဌာနကပြောထားပါတယ်။ရန်ကုန်မြို့မှာတော့အမေရိကန်ဗန်နာရေးဝန်ကြီးဌာနကအရာရှိတွဲဘက်ညွှန်ကြားရေးမှူးဂျွန်စမစ်နဲ့အတူစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပြီးတော့လူ့အခွင့်အရေး၊သဘာဝပတ်ဝန်းကျင်ရေး၊တာဝန်သိရင်းနှီးမြှုပ်နှံမှုကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းကလူသားချင်းစာနာမှုအခြေအနေကိုလည်းဆွေးနွေးမှာဖြစ်တယ်လို့ဆိုပါတယ်။နေပြည်တော်မှာတော့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကအရာရှိတွေနဲ့အတူမြန်မာစစ်တပ်နဲ့အရက်ဖက်ခေါင်းဆောင်တွေကိုတွေ့ဆုံပြီးတော့လူ့အခွင့်အရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးဖို့ရှိပါတယ်။လက်ထောက်နိုင်ငံသားဝန်ကြီးတော်မယ်လနော့စကီဟာဒီတာဝန်မယူခင်မှာ HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ရဲ့ဝါရှင်တန်ရုံးဒါရိုက်တာဖြစ်ဆောင်ရွက်ခဲ့ပြီးတော့မြန်မာဒီမိုကရေစီအရေးနဲ့လူ့အခွင့်အရေးကိစ္စရပ်တွေမှာလည်းမပြတ်မထောက်ပြဝေဖန်နေခဲ့သူဖြစ်ပါတယ်ရှင်
အရင်က British အုပ်ချုပ်ခံဖြစ်တဲ့ Hong Kong ကျွန်းမှာ Democracy ပြုပြင်ပြောင်းလဲရေးအတွက်အလွတ်တဘောလူမှုဆန္ဒခံယူပွဲအတွက်ဒီကနေ့ Mary ပေးနေကြတာမို့တရုတ်အစိုးရဘက်ကဒေါသထွက်နေပါတယ်။တောက်ကြမ်းနေမှာစတင်ပြုလုပ်တဲ့ Internet နဲ့ Telephone တွေကနေတဆင့်၃ရက်တာမဲပေးကြတာမှာမဲဆန္ဒရှင်6သိန်းလောက်ပါဝင်ခဲ့ကြတာပါ။ဒီဆန္ဒခံယူပွဲဟာတရားလည်းမဝင်သလိုဘာမှလည်းအကျိုးသက်ရောက်မှုမရှိဘူးလို့ Hong Kong အစိုးရကကြေညာခဲ့တယ်လို့တရုတ် Communist Party ကလည်းအလားတူကြေညာခဲ့တာပါ။ဒီကိစ္စကိုစီစဉ်ဆောင်ရွက်တဲ့ The Occupy Central လှုပ်ရှားမှုအဖွဲ့ရဲ့ဆန္ဒမဲခံယူတဲ့ website ဟာအရင်သတင်းဘက်ကအွန်လိုင်းကနေအကြီးအကျယ်ထုတ်ဖောက်တိုက်ခိုက်တာခံရတဲ့အတွက်ဒီကနေ့မှာတော့အပြင်မှာမဲပေးလို့ရတဲ့မဲယုံတွေဖွင့်နေခဲ့တာပါ။မဲပေးလို့ရတဲ့ကာလကိုလည်းဒူးလ29ရက်နေ့ထိတိုးလိုက်ပါတယ်။ဟောင်ကောင်ရဲ့အုပ်ချုပ်ရေးယုံအကြီးအကဲနေရာကိုဘယ်သူကိုပေးမလဲဆိုတာအတွက်မဲဆန္ဒရှင်တွေကယာထားသူ3ဦးတည်းကနေရွေးချယ်နိုင်မှုလူမှုဆိုင်ကွဲပွဲပြုလုပ်တာပါ။လောလောဆယ်မှာတော့ယာထားတဲ့ကိုယ်စားလှယ်တွေကိုတရုတ်အစိုးရကိုလိုလားတဲ့ကော်မတီကနေရွေးချယ်ပေးထားတာဖြစ်ပါတယ်။
မြောက်ကိုရီးယားနဲ့နယ်မြေချင်းထိစပ်နေတဲ့နေရာမှာတာဝန်ကျရဲဘော်5ဦးသေဆုံးပြီးတော့တခြား5ဦးဒဏ်ရာရရသွားအောင်ပြစ်ခတ်ခဲ့တဲ့တောင်ကိုရီးယားစစ်သားကိုဖမ်းမမိသေးဘူးလို့တောင်ကိုရီးယားအရာရှိတွေကပြောပါရယ်။ဆိုမျိုးရဲ့အရှိတ်ဘက်ဂွန်ဝမ်ခရိုင်မှာတာဝန်ကျအားတဲ့ရင်ဆိုတဲ့တပ်ချက်ကြီးကသူ့ရဲ့ K2 rifle နဲ့ပြစ်ခတ်လို့တောင်ကိုရီးယားစစ်ဖက်ပြစ်ခတ်တာလို့တောင်ကိုရီးယားစစ်ဖက်ကပြောပါရယ်။လာမယ့်စက်တင်ဘာမှာစစ်တပ်ကနေတာဝန်ပြီးဆုံးမဲ့အဲဒီတပ်ချက်ကြီးဟာတန်ထပ်ပါယူပြီးတော့ထွက်ပြေးနေတာဖြစ်ပါရယ်ရှင်။
2014ခုနှစ်ဘရာဇီးကမ္ဘာဖလားဘောလုံးပွဲတွေမှာအာဂျင်တီးနားအသင်း အောက်စုကနေဒုတိယအဆင့်ကိုတက်သွားပြီဖြစ်ပါတယ်မဲလို horizontal မျိုးမှာအာဂျင်တီးနားနဲ့အီရန်တို့စနေနေ့ကကစားခဲ့ရမှာအာဂျင်တီးနားကတကူကုန်းမရှိနဲ့အနိုင်ရသွားတာပါအာဂျင်တီးနားအတွက်တလုံးတည်းသောဂိုးကိုပွဲပြီးကနေအချိန်ပိုကြာမှာမက္ဆီကိုက penalty area ပြင်ဘက်ကနေကန်သွင်းခဲ့တာဖြစ်ပါတယ်ဒီပွဲမှာအီရန်အသင်း penalty ရတဲ့ပေမဲ့ဒိုင်းကမပေးတဲ့အတွက်အီရန်အသင်းအတွက်နစ်နာခဲ့ရပြီးအီရန်နီးပြကာလော့စ်ကတော့သူတို့ penalty ရတဲ့နယ်လို့ပြောပါတယ်ဒီကနေ့ပွဲစဉ်တွေမှာတော့မြန်မာစံတော်ချိန်ည10နာရီခွဲမှာအုပ်စု H က Belgium နဲ့ Russia အုပ်စု H ကပဲ Korea နဲ့ Algeria တို့ဟာမနေ့တနာရီခွဲနဲ့အုပ်စု G က American နဲ့ Portuguese အသင်းတို့ကမနေ့4နာရီခွဲမှာအသီးသီးရှင်ပြိုင်ကစားကြမှာဖြစ်ပါတယ် Direct from Washington The Voice
of America VOA နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမအေးသန္တာကျော်နဲ့ဒေါခင်မျိုးသက်တို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို Radio ကသာမကပဲ VOA Internet ဆောင်မြင်းနာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်ထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့စိတ်ဝင်စားစရာနိုင်ငံတကာသတင်းလွှာတွေကိုနားဆင်ရပါမယ်ပထမဦးဆုံးတော့သောတာရှင်တွေနေ့စဉ်စောင့်ကြည့်နေရတဲ့ကဘာဖလားဘောလုံးပွဲကျင်းပနေတဲ့ဒေသအခြေအနေပါဒီအပိုင်းတွေအတွင်းဘရာဇီးနိုင်ငံတဟွန်းကမြို့တွေမှာဆန္ဒပြမှုတွေပေါ်ပေါက်နေတာကြောင့်အခုလက်ရှိကစားနေကြတဲ့ကဘာဖလားဝဲကျင်းပရာအားကစားရုံတွေတဝိုက်မှာလုံခြုံရေးကိုတိုးမြှင့်ခြားထားတယ်လို့ဘရာဇီးတာဝန်ရှိသူတွေကပြောပါတယ် VOA သတင်းနောက် Scott Bob Rio de Janeiro မြို့ကနေသတင်းပေးပို့လာတာကိုမတ်တင်ကြီးထိုက်ကတင်ပြပါမယ်
ပြီးခဲ့တဲ့ကြာသပတေးနေ့ကဘရာဇီးနိုင်ငံဆော့ပိုလိုမြို့မှာငြင်းငြင်းချမ်းချမ်းဆန္ဒပြချသူတွေတဲကတချို့တွေကဗန်တွေနဲ့ကားတွေကိုဖျက်ဆီးခဲ့ကြပြီးတဲ့နောက်တောက်ကြနေမှာတော့လုံခြုံရေးအတိုင်းအတာကိုတိုးမြှင့်ကြောင်းကြေညာချက်ထွက်ခဲ့တာပါဒီဆန္ဒပြပွဲဟာဆိုရင်ပြီးခဲ့တဲ့သတင်းပတ်ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေစတင်ကျင်းပခြင်းကလေးကဘရာဇီးနိုင်ငံမြို့အတော်များများမှာဖြစ်ပွားနေတဲ့ဆန္ဒပြပွဲတွေကနောက်ဆုံးဖြစ်ရဖြစ်ပါတယ်ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေမကျင်းပခင်လပိုင်းလောက်တွေပဲလူရောတဲ့ချင်းကစခဲ့တဲ့ဆန္ဒပြပွဲတွေမှာလူဒါဇင်လောက်ကနေအခုဆိုရင်ပါဝင်သူရာနဲ့ချီရှိလာခဲ့ပါတယ်Rio de Janeiro မြို့ကမာရာခနာအကစားရုံမှာဆိုရင်လေပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ချီလီနဲ့စပိန်တို့ပြိုင်ပွဲအတွင်းလက်မှတ်မရှိတဲ့ဘောလုံးပွဲကြည့်ပိဋက90တို့ကအတားအဆီးတွေကိုချိုးဖောက်ပြီးအကစားရုံအတွင်းဝင်ရောက်ခဲ့ပြီးတဲ့နောက်မှာလုံခြုံရေးကိုတင်းကျပ်ထားပါတယ်ဒီဘောလုံးပိဋကပြေးဝင်ခဲ့ကြတာကြောင့်နိုင်ငံတကာမီဒီယာစင်တာနဲ့အကြီးအကျယ်ပျက်စီးခဲ့ပါတယ်လူ80ကျော်ကိုဖမ်းဆီးထိန်သိမ်းပြီး82နှစ်အရွယ်အတွင်းဘရာဇီးနိုင်ငံအတွင်းကနေထွက်ခွာသွားဖို့အမိန့်ပေးထားပါတယ်။ကမ္ဘာဖလားဘောလုံးပွဲကျင်းပရာအားကစားရုံအားလုံးကိုလုံခြုံရေးအဆင့်တိုးမြှင့်ထားပါတယ်ဆိုပြီးကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့လုံခြုံရေးဆိုင်ရာညွှန်ကြားရေးမှူးရမတ်ချီကဘရာဇီးတာဝန်ရှိသူတွေနဲ့တွေ့ဆုံအပြီးမှာအခုလိုပြောကြားခဲ့ပါတယ
်။ And no FIFA is trying to do with LOC and with the Brazilian authorities.
ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကအခုဆိုရင်ဌာနေစုစည်းကော်မတီနဲ့ရောနောက်ပြီးတော့ဘရာဇီးအာဏာပိုင်တွေလုံခြုံရေးဆိုင်ရာတာဝန်ရှိသူတွေနဲ့ပါလက်တွဲပြီးဒီလိုအဖြစ်မျိုးတွေနောက်ထပ်မဖြစ်စေဖို့အတွက်လုံခြုံရေးအဆင့်အတန်းတွေတိုးတက်အောင်လှုပ်ဆောင်ဖို့ကြိုးစားနေပါတယ်
။လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေကတော့ဘရာဇီးနိုင်ငံရဲ့အိမ်နီးချင်းနိုင်ငံတွေကန့်ကြားမဲ့ဘောလုံးခွင်တွေကိုအထူးသဖြင့်စိုးရိမ်နေကြပါတယ်။ဒီပွဲတွေကိုအားပေးလို့တဲ့ထောင်ပေါင်းများစွာသောပရိသတ်တွေထဲကအများအပြားကတော့လက်မှတ်ဝယ်မရဖြစ်နေကြတာဖြစ်ပါတယ်ရှင်
။မတ်တင်ကြီးတိုက်ပြောပြသွားတာပါခင်ဗျာ။အခုတခါတင်ဆက်ချင်တာကတော့ထိုင်းနိုင်ငံကကမ္ဘောဒီးယားအလို့သမားတွေရဲ့အခြေအနေပါ။ဒီရပိုင်းနေအတွင်းမှာထိုင်းနိုင်ငံမှာထိုင်းအာဏာပိုင်တွေဖမ်းဆီးမှာကိုကြောက်လန့်ပြီးနေရပြန်ကြတဲ့ကမ္ဘောဒီးယားနိုင်ငံသားရွှေပြောင်းအလို့သမား2သိန်းကျော်ရှိသွားပြီလို့အလို့သမားဆောင်ရှောင်းရေးအဖွဲ့တွေကပြောပါတယ်။ကမ္ဘောဒီးယားအစိုးရကသူ့နိုင်ငံသားအလို့သမားတွေကိုနှိမ်နှင်းမယ်ဆိုရင်ထိုင်းရောကမ္ဘောဒီးယားနှစ်နိုင်ငံစလုံးရဲ့စီးပွားရေးကိုထိခိုက်စေလိမ့်မယ်ဆိုပြီးသတိပေးပြောကြားနေပါတယ်။ AFP သတင်းတပုတ်ပေါ်အခြေခံပြီးမအေးတန်တာကျော်ကတင်ပြပါမယ်ခင်ဗျာ
။နေဆက်ကျော်ပြောနေရပြနေကြတဲ့ကမ္ဘောဒီးယားအလို့သမားတွေဟာမြန်မာနိုင်ငံသားတွေလိုပဲထိုင်းနိုင်ငံမှာနှစ်ပေါင်းများစွာနေပြီးတော့ထိုင်းနိုင်ငံသားတွေမလုပ်ချင်တဲ့အလုပ်တွေကိုလာကနေနေနဲ့လုပ်ကင်နေကြသူတွေပါ။မကြသေးခင်ရက်ပိုင်းတွေအတွင်းကကမ္ဘောဒီးယားအလို့သမား၈ယောက်ရင်တိုက်မှုကြောင့်တေဆုံးခဲ့ရပြီးတော့အလို့သမားတွေကိုထိုင်းစစ်တပ်ကရွေကျက်ရှိရှိနှိမ်နင်းနေတယ်ဆိုတဲ့သတင်းတွေထွက်ခွာပါရီ။ဒါကြောင့်လည်းထောင်တောင်းချီတဲ့အလို့သမားတွေကြောက်လန့်ပြီးတော့အခုလိုနေရပြန်နေကြတာပါ။ထိုင်းစစ်တပ်ပြောရေးဆိုခွင့်ရှိသူဝါရချွန်ဆူကွန်ဒါ တတိဘက်ကတော့အလုတ်သမားတွေကိုထိုင်းစစ်တပ်ကရွေချက်ရှိရှိနှိမ်နင်းနေတယ်ဆိုတဲ့သတင်းတွေဟာမဟုတ်ဘူးလို့ညင်းဆိုပါတယ
် The rumor had been spread out that we would crack down the illegal worker completely fall the only
ကျွန်တော်တို့ကတရားမဝင်အလုတ်သမားတွေကိုနှိမ်နင်းနေတယ်ဆိုပြီးကောလာဟလတွေထွက်နေပါတယ်ဒါလုံးဝမဟုတ်ပါဘူးကျွန်တော်တို့မူကတရားမဝင်အလုတ်သမားတွေရဲ့အခွင့်အရေးကိုကာကွယ်ဖို့ပါသူတို့တရားမဝင်ဖြစ်နေသမျှမတရားလုတာခံရဖို့အခြေအနေပုံများနေပါတယ
်။ဒီလိုအလုပ်သမားတွေပြန်နေကြတဲ့အခြေအနေကြောင့်ထိုင်းနိုင်ငံတွင်းကအလုပ်ရှင်တွေကလည်းသူတို့လုပ်ငန်းတွေထိခိုက်တယ်ဆိုပြီးတော့ထိုင်းအစိုးရကိုကန့်ကွက်နေပါတယ်။ကမ္ဘောဒီးယားအစိုးရအရာရှိတွေကလည်းအလုပ်သမားပြဿနာတွေကိုဖြေရှင်းတဲ့အရေးပေါ်ဆွေးနွေးပြောဆိုနိုင်တဲ့လမ်းဖွင့်ထားဖို့ထိုင်းအစိုးရကိုတောင်းဆိုနေပြီးတော့အလုပ်သမားတွေကိုအတင်းအကျပ်နေရပြန်ဖို့တာမျိုးဟာနှစ်နိုင်ငံစီးပွားရေးကိုထိခိုက်စေမယ်လို့သတိပေးနေပါတယ်။ILO နိုင်ငံတကာအလုပ်သမားအဖွဲ့ကြီးရဲ့ရွှေ့ပြောင်းအလုပ်သမားဆိုင်ရာဌာနဆက်သွယ်ရေးအရာရှိဂျိုးလော်ရီကတော့လောလောဆယ်ကြောက်လန့်ပြီးတော့ပြန်နေကြပါမယ်တရားမဝင်အလုပ်သမားတွေပြန်ရောက်လာမယ်လို့ခန့်မှန်းထားပါတယ
် The compulsion to migrate to find a job to make things better for yourself and your family is much much stronger sometimes
ရွှေ့ပြောင်းချေချနေရှိတဲ့သဘောတဘာဝကအလုပ်ကင်ရှာမယ်မိသားစုတွေပို့ပြီးအဆင်ပြေကောင်းမွန်တဲ့ဘဝကိုရဖို့ကြိုးပမ်းကြပါလေဒီလိုဖြစ်ဖို့အနေတွေကိုထဲမတွေ့ကြတော့ပါဘူးကြောက်စရာကောင်းတဲ့အခြေအနေဆိုပေမဲ့နောက်ဆုံးတော့ပြန်လာကြတာပါပဲလို့ ILO နိုင်ငံတကာအလုပ်သမားအဖွဲ့ကြီးရဲ့ရွှေ့ပြောင်းအလုပ်သမားဆိုင်ရာဌာနဆက်သွယ်ရေးအရာရှိဂျိုးလော်ရီကပြောသွားတာဖြစ်ပါတယ်ထိုင်းနိုင်ငံသားရဲ့ဝင်ကြီးဌာနကိုယ်တိုင်လည်းထိုင်းစီးပွားရေးမှာအိန္ဒိယနိုင်ငံတွေကအလုပ်သမားတွေရဲ့အခမ်းအနားအရေးကြီးတယ်ဆိုတာကိုအလေးနဲ့ပြောဆိုထားပါတယ်တရားမဝင်အလုပ်သမား3တန်းလောက်ရှိမယ်လို့ခန့်မှန်းနဲ့ထိုင်းနိုင်ငံမှာကမ္ဘောဒီးယားနိုင်ငံသားဘယ်လောက်ထိရှိမလဲဆိုတာအလုပ်သမားရေးအဖွဲ့ကတိတိကျကျမသိကြပါဘူး။တချို့လည်းထိုင်းနိုင်ငံအတွင်းမှာဆက်ပြီးနေနေကြဆဲဖြစ်ပါလေ
။ကျမကတော့မကြောက်ပါဘူး။လုံးဝမကြောက်ပါဘူး။ကျမမှားတာဘာမှမလုပ်ဘူး။ဒီမှာတရားဝင်လာနေတာလေ။နှစ်တွေလည်းကြာခဲ့ပြီ
။လေးလာသူတချို့ကတော့ကမ္ဘောဒီးယားနိုင်ငံသားအလုပ်သမားတွေအခုလိုမျိုးပြန်နေရတာဟာထိုင်းနဲ့ကမ္ဘောဒီးယားနှစ်နိုင်ငံကြားအတင်းအဆောင်မခံနိုင်တဲ့တန်တမာဆက်ဆံရေးရဲ့ရိုက်ခတ်မှုလို့ရှုမြင်ပါတယ်။ထိုင်းပြည်ကိုတစ္ဆာဆောင်တည်တဲ့အာဏာသိမ်းစစ်အစိုးရနဲ့ကမ္ဘောဒီးယားနိုင်ငံနဲ့ဆက်ဆံရေးနီးစပ်တဲ့ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နဝဲရဲ့မိသားစုကြားအာဏာလွန်စွဲဝဲမှာကမ္ဘောဒီးယားနိုင်ငံသားအလုပ်သမားတွေတစားကန်ဖြစ်ရတယ်ဆိုပြီးတော့ရှုမြင်သူတွေလည်းရှိနေကြပါတယ်ရှင်။
မနင်္ဂနွေအကစားလောကအစင်တန်းနှိမ့်ကြနေရတာဘာကြောင့်မလဲလက်တလောအခြေအနေကယုံထွက်ပြီးတချိန်မှာကမ္ဘာဖလားလိုနေရာမျိုးအထိရှင်ပြိုင်နေဖို့ဆိုရင်ဘာတွေလုပ်ဖို့လိုအပ်နေပါသလဲဆိုတာကိုအင်္ဂါနေ့ညဓာတ်ရည်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောရရှင်နေအနေနဲ့ကျွန်တော်တို့ရဲ့ယုံဖုန်းနံပါတ် 1-2-3-8-3-8-5-5-5-4 ကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေVOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ
်။လာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။ PCBate သမုတ်တရားတဲ့ငါးအလွန်ကျွံဖန်းနေရင်တဘာဝပုံဝန်ကျင်ကိုဘယ်လိုထိခိုက်လာနိုင်မလဲဆိုတဲ့သတင်းဆောင်ပါမတင်ဆက်ခင်မှာအခုတော့အာဖဂန်နစ္စတန်ဒုက္ခသည်တွေရဲ့အခြေအနေကြည့်ရအောင်ပါအာဖဂန်နစ္စတန်နိုင်ငံမှာဆယ်စုနှစ်နဲ့ချီဖြစ်ခဲ့တဲ့ပဋိပက္ခတွေနဲ့နှင်းပန်းနှိမ့်ဆက်မှုတွေကြောင့်နိုင်ငံကနေထွက်ပြေးခဲ့ကြတဲ့အာဖဂန်နိုင်ငံသားထောင်ပေါင်းများစွာဟာပါကစ္စတန်နိုင်ငံမှာဆက်ပြီးနေနေကြပါတယ်နိုင်ငံအစိုးရတွေနဲ့အတူကုလသမဂ္ဂအကူအညီတွေနဲ့အဲ့ဒီဒုက္ခသည်တွေကိုနေရာရင်းကိုပြန်ပို့ပေးဖို့ကြိုးပမ်းနေတာတွေကိုသိမ့်မကြာသေးခင်ကာလတွေအတွင်းတိုးမြင့်လှုပ်ဆောင်နေပါတယ်ဒါပေမဲ့လည်းအာဖဂန်သမရရွေးကောက်ပွဲလိုနိုင်ငံရေးမတေချာမှုတွေကအဲ့ဒီအာဖဂန်နိုင်ငံသားတွေကြားမှာရေရှည်လုံခြုံရေးနဲ့စီးပွားရေးအရစိုးရိမ်စရာအခြေအနေတွေပိုပြီးတော့ဖြစ်စေပါတယ်ဒီအကြောင်းတွေကိုအစ္စလာမဘတ်မြို့ကနေအာယတ်ဂူသတင်းပေးပို့ထားတာကိုတော့ကိုရန်နိုင်ကပြောပြမှာပ
ါပါကစ္စတန်နိုင်ငံမြို့တော်ရဲ့အပြင်ဘက်မှာရှိတဲ့ဒုက္ခသည်စခန်းဟာတရားဝင်နီလန်းတကြဖွင့်လှစ်ထားတာမဟုတ်တဲ့ယာယီဒုက္ခသည်စခန်းဖြစ်ပြီးအဲ့ဒီမှာအာဖဂန်နစ္စတန်နိုင်ငံတဝန်းကလာကြတဲ့ဒုက္ခသည်မိသားစု450လောက်ဟာအလုံးကိုစိုးရတဲ့အခြေအနေတွေအောက်မှာနေထိုင်နေကြရတာဖြစ်ပါတယ်။အဲ့ဒီဒုက္ခသည်တွေဟာစီးပွားရေး၊ကျန်းမာရေးနဲ့ပညာရေးအခက်အခဲတွေနဲ့လည်းရင်ဆိုင်နေကြရပါတယ်။မာရာအမာရာတွန်ဂါဟာပါကစ္စတန်နိုင်ငံမှာရှိတဲ့က ူလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့အကြီးအကဲဖြစ်ပါတယ
် The refugees have been here for a long time many of them have been here for 30 years many of them have been born
ဒုက္ခသည်တွေဟာဒီမှာအချိန်တော်ကြာကြီးကလေးကရှိလာခဲ့တာဖြစ်ပါတယ်အဲ့ဒီတဲကတော်တော်များများဟာဆိုရင်နှစ်ပေါင်း30လောက်ဒီမှာရှိနေခဲ့တာဖြစ်တယ်လို့အတော်များများကလည်းပါကစ္စတန်နိုင်ငံမှာမွေးတာပါ
2000ခုနှစ်ကစပြီးအာဖဂန်ဒုက္ခသည်တွေအတွက်သူတို့ရဲ့နေရရင်းကိုပြန်ပို့ပေးတဲ့အစီအစဉ်တွေကို UNHCR အနေနဲ့အအောင်မြင်မြင်လှုပ်ဆောင်လာခဲ့တာဖြစ်တယ်လို့အမာရာတွန်ဂါကပြောပါတယ်။ဒါပေမဲ့လည်းဆက်ပြီးရှိနေတဲ့ဒုက္ခသည်တွေကတော့ပြန်သွားဖို့ပို့ပြီးတော့တွန့်ဆုတ်လာနေကြတယ်လို့သူမကပြောပါတယ်
။ So far 3.8 million Afghans from Pakistan have already repatriated including many
အခုချိန်ထိပါကစ္စတန်နိုင်ငံကနေအာဖဂန်ဒုက္ခသည် 3.8 တန်းကိုနေရရင်းကိုပြန်ပို့ပေးခဲ့ပါတယ်။ဒီထဲမှာဒီဒုက္ခသည်စခန်းကလူတွေလည်းတော်တော်များများပါပါတယ်။ဒါကြောင့်ဒီမှာရှိနေတဲ့ဒုက္ခသည်တွေလည်းအတူတူပဲဖြစ်ပါတယ်။ဒါပေမဲ့သူတို့အနေနဲ့အာဖဂန်နစ္စတန်နိုင်ငံကိုပြန်ဖို့မဆုံးဖြတ်ခင်အာဖဂန်နိုင်ငံမှာရွေးကောက်ပွဲပြီးတဲ့အထိနိုင်ငံတကာတပ်တွေပြန်ရုပ်သိမ်းသွားပြီးတဲ့အချိန်အထိပြီးတော့အာဖဂန်နိုင်ငံမှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရှိမရှိဆိုတာတွေနဲ့ပတ်သက်ပြီးတော့စောင့်ကြည့်ကြရတယ်ဆိုတာကိုကျွန်မနားလည်ပါတယ်
။နေ့တော်ကြဒုက္ခသည်ဖြစ်နေခဲ့ရတဲ့ရှာဂျမ်ရိုဇီခန်ကတော့သူနဲ့သူ့မိသားစုပါကစ္စတန်နိုင်ငံမှာဒုက္ခသည်တွေအဖြစ်နဲ့နေလာခြင်းကဆက်ပြီးတော့အာဖဂန်နစ္စတန်နိုင်ငံမှာအပြူသဘောဆောင်တဲ့အပြောင်းလဲတွေနဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုတွေ့လာခဲ့ရတယ်လို့လည်းပြောပါတယ်။ဒါပေမဲ့အာဖဂန်အစိုးရကတော့ဒုက္ခသည်တွေကိုပြန်လည်နေရာချထားရေးအတွက်လုံးဝနှီးပါစိတ်ပါဝင်စားဟန်မပြခဲ့ပဲအစိုးရအတွက်ပေါ်မှာတိတ်ပြီးတော့သဘောမကျဘူးလို့သူကပြောပါတယ်
။ बिल्कुल बकई whatever they do when they practically demonstrate it to benefit
afghan နိုင်ငံကိုပြန်လာမဲ့ဒုက္ခသည်တွေအတွက်အကျိုးရှိမဲ့ဟာတွေကိုလက်တွေ့လှုပ်ဆောင်မှသာအစိုးရအသစ်လုပ်နေတာတွေကိုသိလာကြမှာဖြစ်ပါတယ်ပါကစ္စတန်နိုင်ငံမှာရင်ဆိုင်ရတဲ့အခက်အခဲတွေကိုဆက်ပြီးတော့ရင်ဆိုင်ရမယ်ဆိုရင်ဒုက္ခသည်တွေအနေနဲ့ afghanistan နိုင်ငံကိုပြန်လာခြင်းကြမှာမဟုတ်ပါဘူ
း afghan ပြည်သူတန်းပေါင်းများစွာကိုပါကစ္စတန်နိုင်ငံကအချင်းတော်ကြရရရရလက်ခံထားပြီးတဲ့အပေါ်မှာ afghan အစိုးရအနေနဲ့အတိမတ်ပြုကျေးဇူးတင်ရှိကြောင်းပါကစ္စတန်နိုင်ငံဆိုင်ရာအာဖဂန်တန်မတ်ဂျနန်မိုဆော်ဇိုင်းကအစ္စလာမဘတ်မြို့မှာပြောကြားခဲ့ပါတယ်။ဂျနန်မိုဆော်ဇိုင်းကအစ္စလာမဘတ်မြို့မှာပြောကြားခဲ့ပါတယ
်။ But it's time for us to go back, to go back to Afghanistan and to take part in the reconstruction and development of the new Afghanistan.
ကျွန်တော်တို့တွေဒီအချိန်ကပြန်ရမယ့်အချိန်ပါ။အာဖဂန်နစ္စတန်နိုင်ငံကိုပြန်ပြီးအာဖဂန်နိုင်ငံအစ်ကိုပြန်လည်တည်ဆောက်နေတဲ့နေရာမှာဖုံမျိုးတွတ်တက်ရေးကိစ္စတွေမှာပါဝင်လှုပ်ဆောင်ရမှာဖြစ်ပါတယ
်အာဖဂန်နစ္စတန်နိုင်ငံရဲ့စီးပွားရေးနဲ့လုံခြုံရေးစိန်ခေါ်မှုအခြေအနေတွေကြောင့်အာဖဂန်ဒုက္ခသည်တွေကိုပါကစ္စတန်နိုင်ငံမှာ2015အကုန်အထိဆက်လက်နေထိုင်ဖို့ပါကစ္စတန်နိုင်ငံကတိတ်မကြသေးခင်ကပဲခွင့်ပြုခဲ့ပါတယ်ဒါပေမဲ့ပါကစ္စတန်နိုင်ငံမှာမှတ်ပုံတင်ထားတဲ့အာဖဂန်ဒုက္ခသည်1.6တန်းကိုနေရာရင်းကိုပြန်ပို့ဖို့လုပ်တဲ့နေရာမှာအာဖဂန်နိုင်ငံရေးမတည်ငြိမ်မှုကအဓိကအတားအဆီးဖြစ်နေတယ်လို့အကူအညီပေးရေးလှုပ်သားတွေကရှုမြင်နေကြပါတယ်ခင်ဗျာ
ကိုရန်နိုင်ရဲ့တင်ပြချက်ပါခင်ဗျာအခုတော့ဒီကနေ့ညနေခင်းအတွက်နောက်ဆုံးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ကြပါရစေ။ Peacebay သမုတ်တရားထဲမှာငါးအလွန်ကျွန်ဖမ်းဆီးတာနဲ့တဘာဝဝန်းကျင်ထိခိုက်စေမှုနဲ့ပတ်သက်ပြီးပုံစံအစ်စ်နဲ့ကာကွယ်စောင့်ရှောက်မှုလှုပ်ဆောင်သွားမယ်လို့ American သမ္မတ Barack Obama ကကြေညာလိုက်ပါရစေ။ American နိုင်ငံရေးဝန်ကြီးဌာနမှကျင်းပတဲ့ပင်လယ်သမုတ်တရားများဆိုင်ရာအပြည်ပြည်ဆိုင်ရာညှိနှိုင်းခံမှာသမ္မတကသူ့ရဲ့အစီအစဉ်တွေကိုဗီဒီယိုမိတ်ခွန်းပေးပို့ပြီးကြေညာလိုက်တာလို့ VOA သတင်းနောက်ဖြစ်တဲ့ Selector ဟုတ်တရင်ပေးပို့ထားတာကိုဒေါခင်မျိုးသက်ကပြောပြမှာပ
ါငါလွန်ကျွန်ဖန်းတာနဲ့ညဉ့်ဉန်းမှုတွေဖြစ်အောင်လုပ်တာလို့လူသားတွေကြောင့်ပင်လယ်သမုဒ္ဒရာတွေပျက်စီးနေတယ်လို့တဘာဝဝန်းကျင်နဲ့သိပ္ပံပညာရှင်တွေသတိပေးနေတာနှစ်ပေါင်းအတော်ကြာနေပြီပဲဒါကိုနိုင်ငံရေးခေါင်းဆောင်တွေကောင်းကောင်းဂရင်တွေ့ခြင်းမမရပါဘူးအခုတော့အိုဘားမားအစိုးရကစတင်လိုက်ပါပြီပင်လယ်သမုဒ္ဒရာညဉ့်ဉန်းမှုနဲ့ငါခိုးဖမ်းမှုတွေအတွက်နိုင်ငံတော်မဟာဗျူဟာတရက်ကိုချမှတ်ပြီးလှုပ်ဆောင်ဖို့အတွက်ညွှန်ကြားထားတယ်လို့သမ္မတအိုဘားမားကအင်ကာနေမှာကြေညာလိုက်တာပ
ါ Pollution endangers marine life. Overfishing threatens whole species as well as the people who depend on them for food and their livelihoods.
ဒီတော့ရေအတွက်ညဉ့်ဉန်းမှုကအန္တရာယ်ရှိတယ်လို့ငါအလွန်ကြုံဖန်းတာကလည်းငါမျိုးစစ်တွေအတွက်ဒီမှာပဲသူတို့ကိုစားသုံးနေတဲ့လူတွေနဲ့ငါလုံငန်းနဲ့အသက်မွေးနေသူတွေအတွက်ပါချင်းချောက်မှုကြုံနေရတာပါဒီပြဿနာကိုလေးလူစုထားရင်ကျွန်တော်တို့ရဲ့ပင်လယ်သမုဒ္ဒရာဆိုင်ရာဇာတ်တွေခန့်ချောက်သွားမှာမို့ဒီလိုအဖြစ်မခံနိုင်ပါဘူး။ဒါကြောင့်လူသားတွေအတွက်ကြီးမားတဲ့ယတနာဆိုင်ကြီးလဟတ်သက်ဖြစ်မသွားအောင်အမေရိကန်ဘာဝင်ကမ္ဘာနိုင်ငံတွေရဲ့စီးပွားရေးနဲ့စာနာရေးခါအတွက်အရေးပါတဲ့ဒီလုပ်ငန်းကိုဆော့ချဖို့လိုရမှာပါ
။သမရဥပမာရဲ့ဗီဒီယိုမင်းကုန်းကိုအမေရိကန်နိုင်ငံခြားရေးဌာနမှကျင်းပတဲ့ညီလာခံမှာပြသခဲ့တာပါ။ Pacific သမုဒ္ဒရာအလဲပိုင်းတချို့နေရာတွေမှာ ငါဖမ်းမှုကန့်တက်တာပေါဝင်ဆက်မှုလုပ်ငန်းတွေအတွက်တားမြစ်တာမျိုးတွေရှိလာနိုင်တယ်မို့ဒါကနိုင်ငံရေးရာတိုက်ခိုက်မှုတွေပါရှိလာမယ်လို့မျှော်လင့်ရပါတယ
် I'm going to use my authority as president to protect some of our most precious marine landscapes
ဒီကြောင့်တော်တော်တွေကိုကာကွယ်သလိုပဲအခုအဖို့တန်တဲ့ပင်လယ်သမုဒ္ဒရာအနေအထားတွေမပြောက်ပြက်အောင်သမ္မတတယောက်ရဲ့လုပ်ပိုင်ခွင့်ကိုသုံးသွားမှာဖြစ်ပါတယ
်ဒါကိုထောက်ခံသူတွေထဲမှာတဘာဝဝန်းကျင်ရေးတက်ကြွလှုပ်ရှားသူလီယိုနာໂດဒီကပရီယိုလည်းပါပါတယ်
Several billion people a year depend on seafood as a source of protein and yet we are failing to protect these vital waters.
လူသန်းထောင်ပေါင်းများစွာဟာပရိုတင်းတဲ့အဓိကပေးတဲ့ပင်လယ်ဇာကိုမိခိုနေရပေမဲ့ဒါကိုကာကွယ်ဖို့မလုပ်ကြသေးပါဘူး။ဒါကိုမကာကွယ်နိုင်ရင်ငမန်းတွေ၊ဒေါ်ဖင်တွေမကပဲကျွန်တော်တို့ရဲ့သားစဉ်မြေဆက်ပါဆိုးကျိုးတွေခံစားရဖို့ဖြစ်လာမှာပါ
။နိုင်ငံတကာအစိုးရဝန်ကြီးတွေ၊သိပ္ပံပညာရှင်တွေ၊ပညာပေးဖွဲ့တွေနဲ့ပင်လယ်သမုဒ္ဒရာဆိုင်ရာဖွဲ့စည်းတွေတက်ရောက်တဲ့ညီလာခံမှာဝင်ကြီး John Kerry ကအင်ရှင်ဖြစ်တဲ့လက်ခံကျင်းပတာပ
ါ We have today received commitments for action over 1
ဒီကနေ့ပွဲမှာပင်လယ်သမုဒ္ဒရာကာကွယ်ရေးအတွက်ထည့်ဝင်ကြမယ်လို့ကတိပေးခဲ့ကြတာဟာဒေါ်လာသန်း 1450 ကျော်ပါတယ
်ငါးခိုးဖမ်းပြီးရောင်းချမှုတွေကာကွယ်ဖို့အတွက်အပြည်ပြည်ဆိုင်ရာစိတ်ကမ်းဥပဒေပြဋ္ဌာန်းရေးအတွက်ရှိရမယ်နိုင်ငံအရေးအတွက်ပြည့်ပြီလို့ညီလာခံမှာဝင်ကြီး Kerry ကကြေညာလိုက်ပါတယ်သမရဥပမာရဲ့အစုပြုတ်ချက်အတွက်ဒီနှစ်ကုန်ပိုင်းလောက်မှစတင်တော့မှာပ
ါဒေါခင်မျိုးသက်တင်ပြခဲ့တာပဲဖြစ်ပါတယ်ခင်ဗျာ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားကြပါခင်ဗျာစာလိုက်ကတဆင့်လဲစာရေးမယ်ဆိုရင် VOA မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တစ်တာအမှတ်855လို့လိပ်စာတက်ပြီးရေးသားပေးပို့နိုင်ပါတယ်ဒီကနေ့ည9:00 AM မှာကြာခင် VOA ကထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းတွင်မီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာမကြာခင်မှာကျွန်တော်တို့ရဲ့ညနေခင်းအစီအစဉ်တွေအဆုံးသတ်ရတော့မှာပါအခုတော့သတင်းချင်းညုတ်ကိုမတ်အေးတန်နာကျော်ကကြီးညာပါလိမ့်မယ်ခင်ဗျာ
အစ်ကျက်သမားအက်ဒယ်ဖာတာ SCC နဲ့တွေ့ဆုံဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံသားရဲ့ဝန်ကြီး John Kerry ဟာကြိုတင်ကြေညာထားခြင်းမရှိဘဲနဲ့အီဂျစ်နိုင်ငံမှာရောက်ရှိနေပါတယ်။အီဂျစ်သမားအဖြစ်နဲ့ Mr. CC ရွေးကောက်ခံရပြီးကတည်းကနှစ်နိုင်ငံသားမှာအဆင်အပြေဆုံးဆွေးနွေးမှုပြုလုပ်ဖို့ Mr. Kerry ကိုင်ရိုမြို့တော်ကိုဒီကနေ့ပဲရောက်သွားတာဖြစ်ပါတယ်။ Mr. Kerry ကနိုင်ငံသားရဲ့ဝန်ကြီးနဲ့အရင်တွေ့ဆုံဆွေးနွေးခဲ့ပါတယ်။ရန်နဲ့ချီပြီးတော့တည်ကျင်မှုတွေဖြစ်ပွားနေတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းဒေသကပြဿနာဖြစ်နေတဲ့အဖွဲ့အစည်းအားလုံးပါဝင်တဲ့ဆွေးနွေးမှုပြုလုပ်ဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ကပန်ကြားလိုက်ပါတယ်။ယူကရိန်းသမ္မတရဲ့အပြစ်ခတ်ရက်စဲရေးပန်ကြားချက်ကိုကြိုဆိုတယ်လို့မစ္စတာပူတင်ကမော်စကိုမြို့တော်မှာတင်းနှင်းကလေးတွေကသတင်းတောက်တွေကိုပြောကြားသွားခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဌာနရဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့အလုပ်သမားရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးတော်မယ်လနော့စကီဟာအမေရိကန်နိုင်ငံသားရေးဌာနကာကွယ်ရေးဌာနနဲ့ဗဏ္ဍာရေးဌာနကတာဝန်ရှိသူတွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတော့မြန်မာနိုင်ငံကိုဇွန်လ22ရက်နေ့ကနေပြီးတော့28ရက်နေ့ထိတွားရောက်ပြီးတော့ရွေးကောက်ပွဲအခြေအနေပြုပြင်ပြောင်းလဲရေးလူမှုအဖွဲ့အစည်းတွေရင်ဆိုင်နေရတဲ့ကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပါတယ်ကမ္ဘာဖလားဘောလုံးပြိုင်ပွဲရဲ့စက်တရဲမြောင်နေ့ဖြစ်တဲ့ဒီကနေ့မှာတော့မြန်မာစံတော်ချိန်ည10:00ခွဲမှာအုတ်စု H ကဘယ်လ်ဂျီယံနဲ့ရုရှားအုတ်စု H ကပဲကိုရီးယားနဲ့အယ်ဂျီးရီးယားတို့ကတော့မနေ့10:00ခွဲနဲ့အုတ်စု G ကအမေရိကန်နဲ့ပေါ်တူဂီတို့မနေ့4:00ခွဲတို့မှာအသီးသီးရှင်ပြိုင်ကစားကြမှာဖြစ်ပါတယ်ရှင
်ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုမဲအီတန်နာကျော်ကြီးညာခဲ့တာပါဒီကနေ့ညနေအစီအစဉ်ထုတ်လို့ရင်မှုကမတ်တင်ဂီတိုက်ဖြစ်ပြီးအင်ဂျင်နီယာကတော့ဂျိုးဂေးဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA အမေရိကန်အသံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိလိုင်းနိုမီတာ16 kHz 1853လိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2:00အကြာည9:00မှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားခင်ဗျာ
This program has come to you from the Voice of America, Washington.